သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မထူးခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြက်မြချမ်းမာရေးအာဏာပိုင်များကကိုဗစ် -19 ကာဝေးဆေးဟာခလေးမွေးဖွားနှုန်းကိုထိခိုက်စေတဲ့ဆိုတဲ့သတင်းမှားများကိုတုံ့ပြန်ရန်အတွက်လှုံ့ဆော်နေကြပါတယ်။ညူဆာဝေးချမ်းမာရေးဝန်ကြီးကပြီးခဲ့တဲ့အပတ်ကကိုဗစ်ရဲ့ရေရှည်သက်ရောက်မှုများကခလေးမွေးဖွားမှုဆိုင်ရာပြဿနာများကိုပိုမိုဖြစ်စေနိုင်တယ်လို့သတိပေးခဲ့တဲ့အပြီးမှာဖြစ်ပါတယ်။မဲလ်ဘန်မြို့အရှေ့ဘက်ဆေးကန်တစ်ခုကဒေါက်တာစတေးစီဟဲရစ်ကအသက်40အောက်လူနာများအတွက်မေးလို့သောကာဝယ်ဆေးနဲ့ပတ်သက်တာတခုရှိတယ်လို့ဆိုပါတယ်
။ Can it affect their periods? Can it affect having a baby? Lots of questions but
သူတို့ရဲ့ဓမ္မတာကိုထိခိုက်နိုင်လား။ခလေးမွေးဖွားခြင်းကိုထိခိုက်နိုင်သလား။မေးခွန်းများစွာရှိတော်လဲဒီမေးခွန်းတွေကအဲ့ဒီအသက်အုပ်စုဝန်းကျင်တွင်အဓိကဖြစ်နေပါတယ်။သူမရဲ့အဖြေကအမြဲတမ်းအတူတူပါပဲ
We're looking straight at science here. We're not looking at what politicians have to say. We're not looking at what media says. We're looking at the science and the science says and the studies now are
robust. ကျွန်မကသိပ္ပံပညာကိုကြည့်ပါတယ်နိုင်ငံရေးသမားပြောတာတွေကိုကျွန်မမကြည့်ပါဘူးကျွန်မကမီဒီယာတွေပြောတာကိုကြည့်မှာမဟုတ်ပါဘူးကျွန်မတို့ကသိပ္ပံပညာကိုကြည့်နေတာတွေကအခုလေ့လာမှုတွေမှာခိုင်မာပြီးသူတို့ကကာဝယ်ဆေးတွေကမွေးဖွားနှုန်းကိုမထိခိုက်ဘူးဆိုတာကိုပြသနေပါတယ်။ Melbourne Institute မှသူသေသနာဖြူချဲအရအသက်16နှစ်မှ44နှစ်အကြားအမျိုးသမီးများသည်ကာဝယ်ဆေးထိုးရနိုင်ငံရဲ့အတွန်းဆုံးဆုံးလူဦးရေဖြစ်တယ်လို့ဆိုပါတယ်။ Institute မှကျန်းမာရေးနဲ့စီးပွားရေးပညာရှင်ပမောက္ခ Antonio Scott ကနောက်ဆုံးပေါ်ခေတ်ရည်စည်းကြောင်းအရပြသထားတဲ့ကာဝယ်ဆေးတုံဆိုင်မှုကတဖြည်းဖြည်းရောကျလာနေတယ်လို့ဆိုပါတယ
် In July hesitancy was up to about 40% but now it's dropped to around 25% so hesitancy amongst women particularly amongst women
July လတုန်းကတုံဆိုင်မှုဟာ40ရာခိုင်နှုန်းခန့်ရှိတော်လဲယခုအခါမှာ25ရာခိုင်နှုန်းခန့်ကိုကျဆင်းသွားပါတယ်ဒါကြောင့်အမျိုးသမီးတွေအထူးသဖြင့်ကလေးယူခြင်းနဲ့အမျိုးသမီးတွေကြားမှာတုံဆိုင်မှုဖြစ်တာကတော်တော်ကိုရောကျလာနေပါတယ်။ကာဝယ်ဆေးနဲ့သားဆက်ချမှု link ကိုစတင်ခြင်းကပြီးခဲ့တဲ့နှစ်အစောပိုင်းကိုခြေရာခံနိုင်ပြီးကာဝယ်ဆေးတစ်ခုထိုးပြီးနောက်အမျိုးသမီးဦးရေအနေငယ်ဟာသူတို့ရဲ့ဓမ္မတာပြောင်းလဲမှုများရှိတာကိုတင်ပြခဲ့ပါတယ်။နောက်ပိုင်းတွင်မြို့မပွားချင်းဆိုင်ရာပြောဆိုမှုများ online ဘော်တွင်ထွက်ပေါ်လာတော့လေဆေးပညာရှင်များကအလင်းအမြန်ပယ်ချခဲ့ပါတယ်။ဖရိုဆိုဝါရဲ့သူနာပြုနဲ့သားဖွားအရာရှိအလစင်မက်မဲလင်ကကာဝယ်ဆေးသည်မိတို့အလုံးလုံးဒီကိုနားလည်မှုလွယ်မာခြင်းအပေါ်အခြေခံနေတယ်လို့ဆိုပါတယ
် It's a disproven theory that's based on an idea around the spike proteins we look at the evidence we are very careful
to spike protein များရဲ့အယူအဆပေါ်အခြေခံပြီးသက်သေမပြနိုင်တဲ့ theory တွေဖြစ်ပါတယ်အထောက်အထားတွေကြည့်ပြီးဒါကိုဂယုတစိုက်ထည့်စဉ်းစားပါတယ်ဒါကို ATAGI Australia နည်းပညာအကြံပေးအဖွဲ့နဲ့ TGA တို့ကဂယုတစိုက်စဉ်းစားထားတာဖြစ်ပါတယ်ကိုဝင်ဆောင်အမျိုးသမီး3,500ပါဝင်သောမကြာသေးမီကပြုလုပ်ခဲ့တဲ့လေးလာမှုများအရ mRNA ကာဝယ်ဆေးဟာမိခင်နဲ့ကလေးအတွက်စိတ်ချရပြီးကိုဝင်ပြတ်ချနိုင်ခြင်းသို့မဟုတ်ဒါစင်တယ်မူမမမှုမြင့်တက်ခြင်းမရှိတာကိုတွေးရှိခဲ့တယ်လို့ဆိုပါတယ်သူသေသနာသည်ဩစတြေးလျရဲ့ကာဝယ်ဆေးအကြံပေးအဖွဲ့ ATAGI ကမိသည့်ကိုဝင်အဆင့်မှာမဆိုကာဝယ်ဆေးထိုးကြဖို့အတွက်အကြံပြုထားပါတယ်အလစ်စင်မက်မီလင်ကကိုဝင်ဆောင်အမျိုးသမီးများဟာဗိုင်းရပ်စ်ကိုကာဝယ်ရန်လိုအပ်သောအန္တရာယ်အမြင့်ဆုံးအုပ်စုတစ်ခုထဲမှပါဝင်တယ်လို့ဆိုပါတယ
် The reason for thatis because we now know from the data across the world that those who are pregnant are at greater risk
အကြောင်းရင်းကကျမတို့အခုကဘာအနှံ့အချက်လက်တွေအရသိရတာကကိုဝင်ဆောင်တဲ့သူတွေကပြင်းထန်တဲ့ရောဂါဖြစ်နိုင်ခြေပိုများတယ်ဆိုတာကိုပါ ဒါကကလေးမွေးဖွားမှုဆိုင်ရာကျွမ်းကျင်သူများမှထပ်လောင်းဖော်ပြသောသတင်းစကားဖြစ်ပါတယ် IVF Australia ရဲ့တွဲပက်ပါမောက်ခ Peter Ellingworth က IVF တွေကုသမှုခံယူနေတဲ့အမျိုးသမီးများမွေးဖွားခြင်းကိုကုသမှုခံယူရန်စဉ်းစားနေတဲ့အမျိုးသမီးများအားကာကွယ်ဆေးထိုးကြရန်အကြံပြုထားပါတယ
် Like say to every patient you do not want to end up on a ventilator in the later stages of pregnancy because you're vulnerable to covid
လူနာရန်ကိုကျွန်တော်ပြောနေပါတယ်ကိုဝင်ရှိသူများရဲ့နောက်ပိုင်းအဆင့်များမှာသင်အသက်ရှူဆက်နဲ့နေရတာတစ်ခုနဲ့အဆုံးမသတ်ချင်ပါဘူးဘာဖြစ်လို့လဲဆိုတော့သင်ယခုကာကွယ်ဆေးထိုးခြင်းဖြင့်အဲ့ဒီအဖြစ်မျိုးကိုသင်ကာကွယ်နိုင်ပါတယ် think ကာကွယ်နိုင်တဲ့အခါမှာကိုဗစ်ကိုလည်းကာကွယ်နိုင်ပါတယ်သူကပြောတာကတော့လေးလာမှုများအရကိုဝင်ဆောင်စဉ်ကိုဗစ်ကူးစက်မှုသည်အချိန်မတိုင်ပဲခလေးမွေးတာနဲ့ခလေးအသေးမွေးဖွားရန်ကိုဥတီနိုင်ကြောင်းပြသပြောဆိုပါတယ်ဗိုင်းရပ်စ်ကူးစက်ခံရသောအမျိုးသားများအတွက်ဖြစ်နိုင်ခြေရှိသောမွေးဖွားမှုဆိုင်ရာအကျိုးဆက်များကိုညွန်ပြသောအထောက်အထားများရှိတယ်လို့ဆိုပါတယ်
It is clear that in men who have COVID infection, the sperm count in cases can drop quite dramatically. However, it's very difficult to know what
COVID ကူးစက်ခံရတဲ့အမျိုးသားတွေအတွက်ရှင်းပါတယ်။ virus ပိုးကြောင့်သုတ်ရည်အရေအတွက်သီးသီးသာသာကျဆင်းသွားနိုင်ပါတယ်။သို့တော်လည်းရေရှည်မွေးဖွားမှုကိုဘလို့ထိခိုက်စေလဲဆိုတာကိုတော့သိဖို့ရအရန်ခက်နေပါသေးတယ်။ကာဝေးစေထိုးထားနှုတ်များနိုင်ငံအနှံ့မြင့်တက်နေစေဖြစ်တော်လေလူဦးရေရဲ့20ရာခိုင်နှုန်းခန့်မှာခြေတုံချတုံဖြစ်နေစေလို့ဆိုပါရယ်ဒီကိန်းကဏ္ဍထဲမှာ Melbourne Institute မှာပေါမောက်ခ Anthony Scott က10ရာခိုင်နှုန်းလောက်ကတရသေးဆွဲကင်စန့်ကျင်သော vector များဖြစ်တယ်လို့ပြောဆိုပါရယ်ယူဆာဝေတွင်ကူးစက်မှုများစွာကို
started to rise a little bit the last couple of weeks so that's a particular issue that we're concerned about that whatever messages are happening in
new south wales the impact na pa atwin anae nge myin tet la de da chaung chano ro ga athu so yin ni de kaisa ta khu shi de ba bae phit phit new south wales twin phit paw ni do mi thi tadin saka mya thi lu rui si ko a man de ke yauk ma la ba bu ယူဆောင်ဝေတွင်ပကြာမီကကူးစက်မှုများဖြစ်ပွားခဲ့တော်လဲမဲလ်ဘန်အင်စတီကျူကပြည်နယ်သည်ပကြာသေးမီရက်သပတ်များအတွင်းဗက်ဆန်းကျင်ရေးစိတ်ဓာတ်မြင့်တက်လာကြောင်းမှတ်တမ်းတင်ထားပါသည်။သင့်ရဲ့ဘာသာစကားဖြင့် COVID-19 ကူးစက်ရောဂါအားတုံ့ပြန်ရန်လက်ရှိကျန်းမာရေးနှင့်ပံ့ပိုးမှုအစီအစဉ်များအတွက် sbs.com.au/coronavirus တို့သွားရောက်ကြည့်ရှုနိုင်ပါသည်။SBS တင်ထားတာက Epidemic ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတစင်နှာစင်နိုင်ပါတယ်SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါရဲ့ရှင
်ဒါမျိုးသတင်းဆောင်းပါးရေကိုပိုနားဆင်လိုပါလား Apple Podcast, Google Podcast, Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ